Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ4ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျမအနန္လာတို့ပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံကတာတိုပြည်ဒုံးကျည်တချို့ကိုကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲဒီကနေ့ပဲစံတပ်ပြလုပ်လိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွတွေဒီကနေ့မှဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ဒါကိုအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ထိုင်းပြည်ရဲ့မဟာဝဇီယလောင်ကွန်ရဲ့ဘိတ်သိက်ခန်နန်းတပ်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘက်ကမြို့မှာဒီကနေ့ကျင်းပပါတယ်။ဒီလိုသတင်းတွေကိုကြားကြမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့စည်ရေးပရိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တဲကမြောက်ဦးရှိဟောင်းယဉ်ကျေးမှုဒေသကိုစစ်မဲ့ဇုံအဖြစ်အမြန်ဆုံးသတ်မှတ်ပေးဖို့အရေးကြီးဆိုအမျိုးသားလွှတ်တော်မှာတင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအဆိုကပယ်ချခံခဲ့ရပါတယ်သူအနေနဲ့ဘာကြောင့်ဒီအဆိုတင်သွင်းခဲ့ရပါသလဲဆိုတာကိုတော့
မြောက်ဦးမှာလက်နေကြီးလက်နေငယ်ထိမှန်တဲ့ခါကြလို့ရှင်တို့ဒါပရိုတက်လုပ်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်အများပြည်သူနဲ့အရေးကြီးတဲ့
တင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီ American Congress လွှတ်တော်မှာထွက်ဆိုမဲ့အစီအစဉ်ကိုဖျက်ခဲ့တဲ့ရှင်းနေချုပ်ရဲ့လုပ်ရတဲ့ပတ်သက်ပြီးရှင်းနေချုပ်ကိုခန့်အပ်ထားတဲ့သမ္မတနဲ့လွှတ်တော်ကြားအာနာလွန်ဆွဲပွဲတွေတကြောပြန်အကောက်လာနေတာထိုင်းနိုင်ငံမှာတော့ထိုင်းဖုံးတော်ကြီးကြောင့်တခုပင်လယ်ရေကြားကနေပြီးတော့နှင်းမြုပ်ပျောက်ကွယ်သွားရမယ့်အရေးကိုရင်ဆိုင်နေရတဲ့ကြောင့်သတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေစုံကတော့စနေညနေခင်းရဲ့ထိတ်တဲရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားနိုင်ငံကတာတိုပြည်ဒုံးကျည်တချို့ကိုကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲဒီကနေ့ပဲစံတပ်ပြလုပ်လိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်။နိုင်ငံရဲ့အရှေ့ပိုင်းဝမ်ဆန်မြို့ကနေဒေသစံတော်ချိန်မနက်9နာရီကျော်လောက်မှာပြစ်လိုက်တာလို့တောင်ကိုရီးယားပူရဲစီဦးစီချုပ်ကကြေညာချက်မှာပြောထားပါတယ်။ကြာဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့ကြားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲမှာဘာသာဘောတူညီချက်မှမရဘဲပြတ်သွားပြီးအခုနောက်ဆုံးမြောက်ကိုရီးယားတို့ရဲ့ရန်စတဲ့ပုံမျိုးလုပ်လိုက်တာလည်းဖြစ်ပါတယ်။တကယ်လို့သာမြောက်ကိုရီးယားကပြစ်လွတ်တာဟာတာတိုပြစ်ဒုံးကျည်ဆိုရင်တော့နိုင်ငံတကာအရေးယူတံခါးမှုတွေသူတို့ပေးထားတဲ့ကတိကဝတ်ကိုဖောက်ဖျက်ရမရောက်ပါဘူး။မြောက်ကိုရီးယားကတာဝေဒုံးကျည်ဒါမှမဟုတ်နျူကလ িয়ার ဒုံးကျည်မဆန်သက်ပါဘူးလို့ပဲပြောထားတာပါ။အခုနောက်ဆုံးဒုံးကျည်ဆက်သက်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကဘာမှပြောလာတာမျိုးမရှိသေးပါဘူး။တောင်ကိုရီးယားကတော့မြောက်ကိုရီးယားနိုင်ငံအနေနဲ့စီးရီးတင်းမာမှုတွေတိုးလာအောင်မလုပ်ဖို့တောင်းဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီမြောက်ကိုရီးယားရဲ့ဒုံးကျည်ဆက်သက်မှုနဲ့ပတ်သက်ပြီးသမ္မတဒိုနယ်ထရမ့်ကိုအမျိုးသားလုံခြုံရေးအကြံပေးဂျွန်ပေါ်တန်ကပြည့်ပြည့်စုံစုံရှင်းပြထားတယ်လို့ထိတ်တန့်အဆိုရအရာရှိသူကပြောပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တနအိကျော်ကြာအောင်ဖုန်းဆက်ပြောဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကသူတို့ပြောဆိုဆွေးနွေးမှုတွေဟာတိတ်ကိုအပြူသဘောဆောင်ပြီးတော့ဗင်နီဇွဲလားအရေးပါဝင်တခြားကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့သမ္မတထရမ့်ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာကောင်းမွန်တဲ့အလားအလာတွေကိုတွေ့ကြတာကလွဲလို့ဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးဆိုတဲ့သမ္မတပူတင်ရဲ့သဘောထားကသူ့သဘောထားနဲ့ထပ်တူပါပဲလို့သမ္မတထရမ့်ကသူ့ရဲ့အင်ဗီရောရုံးခန်းကနေသတင်းတောက်တွေကိုတောက်ကြနေမွန်လွဲပိုင်းမှာပြောဆိုခဲ့တာပါ။ဗင်နီဇွဲလားမြို့တော်ကာရာကတ်စ်မှာလက်တလောမတိမငိအခြေအနေတွေကြောင့်အမေရိကန်နဲ့ရုရှားကြားဒီရပိုင်းတွင်ဆက်ဆံရေးတင်းမာလာခဲ့တာပါဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရာထူးကဆင်းပြီးတိုင်းပြည်ကနေတင်းချောင်ပဲအရေးရုရှားကအကာအကွယ်ပေးနေတယ်လို့ထရမ့်အစိုးရကဆွဆွဲထားပါတယ်ဒီဘက်တိုင်းပြည်တွေမှာဖြစ်ပျက်နေတဲ့အရေးကိစ္စတွေဟာရုရှားဝင်ဆွတ်ဖက်ရမယ့်နေရာမဟုတ်ဘူးလို့အမေရိကန်မျိုးသားလုံခြုံရေးဂျန်ပေဂျွန်ဘောတန်ကပေါ်ထူးနေကပြောပါတယ်ဗင်နီဇွဲလားအရေးမှာအမေရိကန်ဂျားဝင်လာရင်စိုးရတဲ့အကျိုးဆက်နဲ့ရင်ဆိုင်ရလိမ့်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကဝန်ကြီးပွန်ပီယိုကိုဒီသတင်းပတ်အစောပိုင်းမှာပဲဖုန်းဆက်ပြီးတော့သတိပေးထားပါတယ်ခင်ဗျာ
အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွတွေကဒီကနေ့မှဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးဂျာကိုအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်အစ္စရေးနယ်မြေထဲကိုဒုံးကျည်50ထက်မနည်းပြစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့အစ္စရေးဘက်ကပြောပါတယ်အစ္စရေးလေကြောင်းရန်ကာကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့အစ္စရေးကပြောပါတယ်ပါလက်စတိုင်းဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကြောင့်အစ္စရေးဘက်မှာဘလောက်အထိထိခိုက်သေးဆုံးမှုတွေရှိတယ်လဲဆိုတာကတော့မသိရသေးပါဘူးဒါပေမဲ့ပါလက်စတိုင်းဘက်မှာတော့3ယောက်ထက်မနည်းထိခိုက်ဒါရရသွားတယ်လို့ဂါဇာဒေသတာဝန်ရှိသူတွေကပြောပါတယ်။မနေတော့ကြနေတော့ကတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်ပါလက်စတိုင်း၄ယောက်သေဆုံးသွားခဲ့တယ်လို့တချိန်ထဲမှာပဲနှစ်ဖက်နယ်စပ်မှာအပတ်စဉ်ဆန္ဒပြပွဲအတွင်းအစ္စရေးစစ်သား2ဦးဒဏ်ရာရသွားခဲ့ပါတယ်
။ ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးဝါးလာနေပြီးတော့ရောဂါကြောင့်သေဆုံးသူပေါင်း1000ကျော်သွားပြီလို့နိုင်ငံကကြက်ချင်နေတဲ့လာကျန်းဒီအဖွဲ့ IFRC ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကတရက်ထဲမှာတင်ရောဂါကူးစက်ခံထားတဲ့သူပေါင်း23ယောက်ရှိတယ်လို့ IFRC ကဒီနေ့ပြောပါတယ်မနစ်ကအီဘိုလာရောဂါပြန်ပြီးကူးစက်ပြန့်ပွားခဲ့တဲ့အချိန်ကစလို့ဒါဟာစံချိန်တရံများတဲ့အရေးအတွက်လည်းဖြစ်ပါတယ်အီဘိုလာကြောင့်သေဆုံးသူ1800ယောက်ရှိသွားပြီလို့ကွန်ဂိုကျန်းမာရေးဝန်ကြီးဌာနကတောက်ကြနေကအတည်ပြုပြောဆိုပါတယ်တမိုင်းမှာရောဂါကူးစက်မှုဒုတိယအမြင့်ဆုံးဖြစ်တဲ့အီဘိုလာရောဂါထိန်းချုပ်ရေးကြိုးပမ်းချက်တွေဟာကျန်းမာရေးဝန်ထမ်းတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရှုပ်ထွေးနေပါတယ်လူတော်များများဟာအီဘိုလာဆေးကုခန်းတွေကိုသွားရင်အကြမ်းဖက်တိုက်ခိုက်ခံရမှာကိုစိုးရိမ်တဲ့အတွက်အိမ်မှာပဲနေဖို့ဆုံးဖြတ်နိုင်တာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့အင်းကြီးချင်းတွေကိုရောဂါကူးစက်သွားစေနိုင်ပါတယ်ရောဂါကူးစက်ခံထားတဲ့လူနာအရေးအတွက်တိုးလာတိုင်းရောဂါကူးစက်ရေးနဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေနောက်ဆက်ခံနေခံရရပါတယ်ယောဂကုသခံရမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့လူအတိုင်းဝိုင်းအတွက်အချိန်မြင့်ဆောင်ရွက်ဖို့လိုအပ်တဲ့အချိန်မှာ IFRC ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးတွေချင်းချောက်ခံရတဲ့အပြင်ယောဂကာကွယ်ထိန်းချုပ်ရေးအတွက်လိုအပ်တဲ့အထောက်အကူတွေမပြည့်မစုံဖြစ်နေတယ်လို့ IFRC ရဲ့ Ebola ယောဂစီမံခန့်အရာရှိ Nico Fasina ကပြောပါတယ်ခင်ဗျာ
Viewer American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေနောက်ဆုံးရသတင်းတွေကိုပြောပြနေပါတယ်ထိုင်းပြည်မဟာဝဇီယာလောင်ကွန်ရဲ့ဗိသိက်ခံနန်တပ်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘက်ကမြို့မှာဒီကနေ့ကျင်းပပါရယ်အသက်66နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်မဟာဝဇီယာလောင်ကွန်ရဲ့တရားဝင်နန်တပ်ပွဲအခမ်းအနားကိုဒီကနေ့စနေနေ့ကစပြီးတော့3ရက်ကြာကျင်းပသွားမှာပါအမေရိကဒေါ်လာသန်း30လောက်အကုန်ကျခံကျင်းပတဲ့ထိုင်းပြည်ရဲ့နန်တပ်ပွဲအတွက်ရုပ်သံကနေလည်းထုတ်လွှင့်ပြသခဲ့ပါရယ်ထိုင်းပြည်ကြီးဘူမီဘောအဒူလာဒက်2016အောက်တိုဘာလမှာနှက်ရွာဆန်သွားပြီးတဲ့နောက်မှာရာမာမင်းဆက်ရဲ့ဆရာမြောက်ဘုရင်အဖြစ်တားတော်ဝဇီယာလောင်ကွန်ကစီမင်းခံဘုရင်စနစ်အရာထီနာအယက်အရာကိုဆက်ခံရတာဖြစ်ပါတယ်။ဘုရင်ကြီးဘူမီဘောအဒူလာဒက်ဟာ1959ကနန်တက်ခဲ့တာကြောင့်တာဟာနေပေါင်း80နီးပါးအတွင်ပထမဆုံးအကြိမ်ဘုရင်ရဲ့နန်တက်ပွဲဖြစ်တယ်လို့ထိုင်းနိုင်ငံသားအတော်များများအတွက်လည်းတာဟာပထမဆုံးအကြိမ်နန်တက်ပွဲအခမ်းအနားကိုတွေ့ဖူတာပါ။ထိုင်းပြည်မဟာဝဇီယာလောင်ကွန်အနေနဲ့တနင်္လာနေ့မှာတော့နိုင်ငံသားတန်တမန်တွေအပါအဝင်တိုင်းပြည်သူပြည်သားတွေကိုတွေ့ဆုံသွားမှာဖြစ်ပြီးအဲ့ဒီနေ့ကိုတော့နိုင်ငံတော်အားလာရဲ့အဖြစ်ကြေညာထားပါတယ်ပြီးခဲ့တဲ့ဗုဒ္ဓနေ့ကတော့ဘုရင်ဝဇီယာလောင်ကွန်ဟာနန်းတော်ဆောင်တက်ရဲ့တပ်မှုစုတိတာကိုလက်ထပ်ထိမ်းမြှောက်ခဲ့ပြီးမိဖုရားအဖြစ်တင်မြှောက်ခဲ့ပါတယ်ထိုင်းဘုရင်ဝဇီယာလောင်ကွန်ဟာအရင်ကအိမ်ထောင်30ရှိခဲ့ပြီးတော့အဲ့ဒီအိမ်ထောင်တွေနဲ့သားသမီး9ယောက်ရရှိထားပါတယ
်အိန္ဒိယနိုင်ငံရှေ့ပိုင်းအော်ဒစ်ဆာပြည်နယ်မှာဖန်နီးဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အနည်းဆုံး12ယောက်သေဆုံးသွားကြပါတယ်ဒီမုန်တိုင်းဟာလွန်ခဲ့တဲ့9နှစ်အတွင်းအိန္ဒိယနိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားအပြင်းဆုံးမုန်တိုင်းလည်းဖြစ်ပါတယ်။အဲနောက်တော့ဒီကနေ့စနေနေ့မှာမုန်တိုင်းဟာအရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဥတီရေရှားသွားခဲ့ပြီးတော့လူတသန်းကျော်လောက်လည်းဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ်။ဗန်နီမုန်တိုင်းဟာကုန်းတွင်းပိုင်းကိုဝင်ရောက်ပြီးချိန်မှာတော့အင်အားရော့ကျသွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။ဗန်နီဆိုင်ကလုန်းမုန်တိုင်းကြောင့်ဖြစ်လာတဲ့ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုတော့အိန္ဒိယအာဏာပိုင်တွေကလေးလာအကဲဖြတ်နေကြပါတယ်။မုန်တိုင်းလမ်းကြောင်းပေါ်ကခံရုံတန်းမျိုးဖြစ်တဲ့ပူရီမျိုးမှာတော့တနအီကို124မိုင်နှုန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်ခဲ့သလိုအိမ်ကောင်မိုးတွေလမ်းသာတစ်ပင်တွေလဲတာအပါဝင်အပျက်စီးတော်များများရှိခဲ့ပြီးတော့ပြည်နယ်တဝန်းဒဏ်ရာရတဲ့သူ116ယောက်ထိရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်လည်းမုန်တိုင်းကြောင့်ကန်ယူနိုက်ဒေသတွေမှာပင်လယ်လိုင်းတွေမြင့်တက်လာခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူနိုက်ဒေသအနေမိုင်းဒေသတွေကရွာတွေဒါဇင်နဲ့ချီပြီးတော့လည်းရေမြုပ်ကုန်တယ်လို့ဒါကာမြို့ကဘေးဒုက္ခခံစားရေးဌာနတာဝန်ရှိသူတွေကပြောပါရယ်အနေအများဆုံးကြားအောင်နိုင်တဲ့နေရာတွေကလူ 1.2 သန်းလောက်ကိုမုန်တိုင်းကယ်ဆယ်ရေးစခန်း 4,000 လောက်ကိုရွှေ့ပြေးခဲ့ရပါတယ်မုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနွာခါလီခရိုင်မှာအင်ဂျီတော်များများပျက်စီးသွားခဲ့သလိုနှစ်နှစ်သားအရွယ်ကလေးတယောက်သေဆုံးပြီးတော့30ကျော်ဒဏ်ရာရသွားတယ်လို့ဒေသခံအာဏာပိုင်တွေကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ
ခရီးတဲ့136ယောက်တင်ဆောင်လာတဲ့မိုင်ယာမီလေကြောင်းလိုင်းက Boring 737လေယာဉ်ဟာအမေရိကန်ရှေ့ပိုင်း Florida ပြည်နယ်က Jacksonville မြို့ Naval Air စစ်လေယာဉ်ကွေးမှာဆင်းသက်တဲ့အချိန်မှာလမ်းချော်ပြီးတော့ St. John မြစ်ထဲကိုချော်ကျသွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ကျူဘားနိုင်ငံကွာဒါနာမိုစစ်အခြေစိုက်စခန်းကနေထွက်လာတဲ့လေယာဉ်ဟာမနေ့တောက်ကြနေ့ညကမိုးကြိုးမုန်တိုင်းကျနေတဲ့အချိန်မှာပဲလေယာဉ်ပြေးလမ်းပေါ်ဆင်းသက်တဲ့အချိန်မှာလမ်းချော်ပြီးတော့ပြေးလမ်းအဆုံးမှာရှိတဲ့မြစ်ထဲကိုကျသွားတာလို့ WOKV TV ဒေတာရင်းရုပ်မြင်သံကြားသတင်းဌာနကပြောပါတယ်။တရားရသွားတဲ့ခီးတဲ့20ဦးကိုတော့ဆေးရုံခေါ်သွားပေမဲ့စူးစိုးဝါအခြေအနေမရှိဘူးလို့အဲ့ဒီသတင်းဌာနကပြောပါတယ်။လေယာဉ်မြစ်ပေါ်မှာ ကြပေါ်နေတာကိုဓာတ်ပုံတွေထဲမှာတွေ့ရပါတယ်။ရေပြင်ပေါ်မှာယူထွက်ကြလာတဲ့လေရင်စီတွေကိုပြတ်မသွားအောင်ဝိုင်းဝန်းလုပ်ကင်နေကြတယ်လို့လဲ Jacksonville မြို့တော်ဝန် Larry Carey ကပြောပါတယ်။ Boring Company ပြောခွင့်ရသူကဒီဖြစ်ရပ်ကိုသိရှိကြောင်းနဲ့သတင်းအချက်အလက်တွေကိုစုဆောင်းနေတယ်လို့ Reuters သတင်းဌာနကပြောပါတယ်။
အင်္ဂလန်မှာတောက်တာနေကကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Everton ထက်အနိုင်ရသွားပါတယ်။ Everton နဲ့ Burnley တို့ကစားကြတာမှာ Everton က Burnley ကို2ဂိုးခုမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ Everton အတွက်ဂိုးတွေကိုတော့18မိနစ်နဲ့ Minutes 0တွေမှာသွင်းယူခဲ့တာပါ။18မိနစ်မှာ Everton က Richarlison အဝေးကနေကန်သွင်းလိုက်တာကBurnley က Ben Mee နဲ့ထိပြီးတော့ဝင်သွားခဲ့လို့ Everton အဖွင့်ဂိုးရခဲ့ပါတယ်။ဒုတိယဂိုးကတော့ Minutes 0မှာ Seamus Coleman ကကုသမစီကပြန်ထွက်လာတဲ့ဘောလုံးကိုအနီးကပ်ခေါင်းတိုက်သွင်းယူခဲ့တာဖြစ်ပါတယ်။Everton တင်းဟာဒီပွဲနိုင်လိုက်တာကြောင့်38ပွဲမှာ53မှတ်ရပြီးတော့အဆင့်8နေရာမှာရှိနေပြီးလာမယ့်ဘောလုံးရာသီ Europa League ဝင်ခွင့်ရဖို့အခြေအနေပိုကောင်းသွားခဲ့ပါတယ်။ဒီကနေ့မှာတော့ကျွန်တော်တို့သတင်းကြေညာနေချိန်မှာဘုံမောင်းနဲ့ Tottenham အသင်းတို့ကစားနေကြပါတယ်။မိနစ်40ရောက်တဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ဘဲနဲ့ဖြစ်နေပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Wolves နဲ့ Fulham, West Ham နဲ့ Southampton, Cardiff နဲ့ Crystal Palace, Newcastle နဲ့ Liverpool တို့ကစားကြဖို့ရှိနေပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. စနေနေ့ညနေခင်းရနောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးစနေညနေခင်းရဲ့ထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်ဆေးရေးပရိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းကမြောက်ဦးရှေးဟောင်းယဉ်ကျေးမှုဒေသကိုစစ်မဲ့ဇုံဖြစ်တဲ့အ мян ဆုံးသတ်မှတ်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုအမျိုးသားလွတ်တော်မှာတင်သွင်းခဲ့တာမှာတော့အဲ့ဒီအဆိုပယ်ချခံခဲ့ရတယ်လို့တင်သွင်းခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ကပြောပါတယ်မြောက်ဦးစေတီပထိုးတတိုင်းနေအနားမှာတိုက်ပွဲတွေမဖြစ်ဖို့လက်နက်ကြီးတွေမကြဖို့ရခိုင်ပြည်နယ်လွှတ်တော်ရဲ့အဆိုတင်သွင်းမှုမှာတော့လာမယ့်တနင်္လာနေ့ဆွေးနွေးကြဖို့ရှိတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်မြောက်ဦးရှေးဟောင်းယဉ်ကျေးမှုနယ်မြေလက်နက်ကြီးမခစေဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကဘလို့များကြိုးပမ်းလှုပ်ဆောင်နေပါသလဲ
မြမဆိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကင်တက်အေအေတို့ကြာစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်း6မြို့နယ်တွေကမြောင်းမြို့နယ်တွေမှာတော့စစ်ရေးတက်မှနေစေဖြစ်လို့မြောက်ဦးရှေးဟောင်းယဉ်ကျေးမှုနေမြေကိုစစ်မဲ့ဇုံတတ်မှတ်ပေးဖို့ရဲရှေးဟောင်းနေမြေထဲလက်နက်ကြီးကြီးစံတွေမကြရအောင်ဒါတွေအပြင်ဒီရှေးဟောင်းနေမြေထဲမှာလက်နက်ကင်တက်တွေတက်ဆွဲနေရယူထားတာမရှိအောင်ပြည်အောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရဘက်ကအရေးတကြီးဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးအဆိုတွေတင်သွင်းပြီးတော့ကာကွယ်စောင့်ရှောက်နိုင်ရေးကြိုးပမ်းနေကြပါတယ်အမျိုးသားတော်မှာတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါထုမေကနေပြီးတော့ရခိုင်မြောက်ဦးရေကျေးမှုဒေသကိုစစ်မဲ့ဆုံးအဖြစ်အ мян ဆုံးသတ်မှတ်ဆောင်ရွက်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းစစ်မဲ့ဆုံးသတ်မှတ်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမရှိသလိုလွတ်တော်ဥပဒေနည်းဥပဒေတွေမှာလည်းပြဋ္ဌာန်းထားခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ပယ်ချခံခဲ့ရပါတယ်။ရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထုမေက
ဒီမှာနေနေကတော့ဒီမြောက်ဦးကိုတုံးရတာပေါ့နော်ကိုကိုရန်ကြောပြီးတော့လေ့လာခဲ့တယ်အဘိဓိယရဲ့အတန်းလေးပါအစုံနားထောင်ခဲ့တယ်။နောက်ရတဲ့ပြတင်းချက်လက်တွေအကုန်အလေးလာခဲ့တယ်။ဆိုတော့ဒီကတော့ဒီရှင်ဟောင်းအမွေနှစ်စုံဖြစ်တဲ့မြောက်ဦးကိုဟိုဒီလက်နဲ့ကြီးငယ်နဲ့ဒါဖြစ်ခတ်နေတဲ့အရာတွေကိုဒါဘလို့မှမဖြစ်အသင့်မဖြစ်ထိုက်ဘူး။ဒါဥပဒေမှာလည်းပဲရှင်ဟောင်းစုံတွေကိုအစိုးရအနေနဲ့ကာကွယ်ရမယ်လို့ဒီကျွန်မကစစ်မဲ့စုံတတ်မှတ်ပေးဖို့အတွက်နေပြီးတော့အရေးကြီးအဆိုတင်ခဲ့တာပေါ့။မြောက်ဦးမှာလက်နဲ့ကြီးလက်နဲ့ငယ်ထိမှန်တဲ့ခါကြလို့ရှင်တော့ဒါ protect လုပ်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်။အများပြည်သူနဲ့အရေးကြီးတက်ဆိုင်မဖြစ်ရမယ်လို့ပြောပြထားတယ်။ဆိုတော့အများပြည်သူမဟုတ်ဘူးဒါတကဘာလုံးနဲ့တောင်မှ war hardish စုံဖြစ်လာလို့ရှင်တကဘာလုံးနဲ့တောင်မှတက်ဆိုင်ကြကြမလို့အများပြည်သူနဲ့တက်ဆိုင်နေစရာကတော့ဒီချာတယ်။ဒီစစ်မဲ့စုံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားခြင်းမရှိဘူးပေါ့။နောက်တစ်ခုကအရေးကြီးစုံနဲ့ပတ်သက်ပြီးတော့မြေသားလွတ်တော်မှာရှိတဲ့ဥပဒေနည်းဥပဒေမှာလည်းပဲအရေးကြီးစုံနဲ့ကန့်ညီရမယ့်ချက်လက်တွေရှိတယ်။ဒီအရေးကြီးစုံကိုဖိနပြူတာဥစ္စာပြီးတော့အထာကြီးရတော့ကျွန်တော်တို့စမ်းလဲကြံပြန်ပါတယ်ဟုတ်ကဲ
့။ရခိုင်ပြည်နယ်လွတ်တော်မှာလည်းမြောက်ဦးရှေးဟောင်းရေကျေးမှုနယ်မြေကိုလက်နက်ကြီးကြီးတွေမကြရောက်စေဖို့ဇေဒီပထိုးတတိုင်းနေနာမှာတိုက်ပွဲတွေမဖြစ်ပွားစေဖို့အရေးရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးဆိုတင်သွင်းခဲ့တာကိုတော့ရခိုင်ပြည်နယ်လွတ်တော်ကလက်ခံခဲ့ပါတယ်။ရခိုင်ပြည်နယ်လွတ်တော်မှာလာမယ့်တနင်္လာနေ့မှာတော့အဲ့ဒီအဆိုကိုအရေးကြီးဆွေးနွေးကြဖို့ရှိတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသားစိန်က VOA ကိုပြောပါတယ
်။ကျွန်တော်တို့ရခိုင်ပြည်နယ်လွတ်တော်မှာလည်းပဲမြောက်ဦးအမွေအနည်းနဲ့ပတ်သက်ပြီးတော့မြောက်ဦးဒီရှေးဟောင်းဇာတိပထိုးတတိုင်းလူအနာမှာပေါ့နော်အဒီတက်ပွဲတွေမဖြစ်ဖို့ပြီးတော့လက်နဲ့ကြည့်လက်နဲ့ငယ်တွေမဖြစ်ဖို့ အဲ့ဒါကိုအစိုးအဖြစ်တင်ထားတာရှိပါလို့တော့ကတော့အဲ့ဒီအစုံနဲ့ပတ်သက်ပြီးတော့လက်ခံဆွေးနွေးဖို့အတွက်အတည်ပြုထားပါကျွန်တော်တို့မြောက်ဦးအမွေအနှစ်ဆိုတာဥက္ကူမြောက်ဦးသားတွေပိုင်ဆိုင်တယ်လို့ရခိုင်သူရခိုင်သားတွေလည်းပိုင်တယ်ရခိုင်သူရခိုင်သားတွေပိုင်တယ်လို့ကျွန်တော်မြန်မာနိုင်ငံလူနိုင်ငံကအားလုံးပိုင်ဆိုင်တဲ့အမွေအနှစ်ဖြစ်တယ်ဒါဟာကပ္ပအမွေအနှစ်စီရင်လေးကိုဝင်ပေါ်လို့ရှိရင်ကပ္ပသူကပ္ပသားတွေရဲ့အမွေအနှစ်ဖြစ်တော့ပါလိမ့်အထူးသဖြင့်စစ်မဖြစ်ဖို့ပေါ့နော်ပြီးတော့လနေကြီးလနေငယ်အဲ့ဒါမပြစ်ဖို့အထူးအရေးကြီးပါတယ်။
မြောက်ဦးပါဝင်မြန်မာနိုင်ငံတွင်းကရှေးဟောင်းရေးကြီးမှုဒေသတွေကိုစစ်မဲ့ဆောင်အဖြစ်အခြေခံဥပဒေမှာအမြဲဆုံးပြဋ္ဌာန်းနိုင်မှုလိုအပ်နေပြီဖြစ်တယ်လို့လှုပ်ဆောင်နိုင်တဲ့လီလန်တွေနဲ့ဆက်ပြီးစူးစမ်းသွားမယ်လို့ရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေးကပြောပါတယ
်။အစိုးရဒီအစိုးရအရေးကြီးစဉ်နဲ့မပတ်ညီဘူး။မဟုတ်ဘူးစစ်မဲ့ဆောင်ဆိုတဲ့ဖော်ပြချက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေမှာမပါရှိဘူးဆိုလို့ရှိရင်တော့ဒီစစ်မဲ့ဆောင်ဟောဟာကဒါကိုကိုယ်စားပြုနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတိတိုင်းဆန့်ကျင်တဲ့ဟောရတလုံးကိုတော့ရှားမှာပဲရှင်။ရှားပြီးတော့မှနေပြီးတော့ကမျိုးတဖုံတို့ကြိုးစားကြည့်မယ်လို့အတင်းရှင်းထားတယ်ပဲပြင်ဆင်နေတယ်။ဒီရှိအောင်အမွေနှစ်ကထင်းပင်းရမယ်အရာတွေနေပြီးတော့နိုင်ငံတော်နေနဲ့လက်တော်ဝန်ရှိတယ်။နိုင်ငံတော်နိုင်ငံသားမှလည်းအတော်ဝန်ရှိတယ်။အဲ့ဒါဖြစ်တဲ့အနေနဲ့လက်တော်ဝန်ရှိတယ်လို့ကျွန်မယုံကြည်တယ်။ဒါကြောင့်မလို့စစ်မဲ့ဆုံးဆိုတဲ့အရာကိုတော့နှစ်ထောင်ရှစ်ဖြစ်ပြီးပုံကိုနေပြီးတော့ပြင်ဆင်တဲ့အခါမှာတော့မဟုတ်အတိတ်ရဲစဲတဲ့အခါမှာတော့ဒီစမေဇုံဆိုတဲ့ဟာကိုတာဖြစ်အောင်လုပ်ကြရမှာပဲဟုတ်ကဲ့ရှင
်။ရခိုင်ပြည်နယ်သူပြည်နယ်သားတွေအပါအဝင်မြန်မာနိုင်ငံသားတွေကတံပိုးထားတဲ့ UNESCO ကမ္ဘာရှေးဟောင်းအမွေနဲ့စီးရင်ဝင်အဖြစ်သတ်မှတ်နိုင်ရေးစူးစမ်းနေတဲ့ရခိုင်ရှေးဟောင်းပြောင်းဦးမြို့ရဲ့ရင်းချင်းမှုတံပိုးကြီးမားလာတဲ့ဇေဒီပထိုးတွေအမြောက်လက်နက်ကြီးတွေနဲ့ပြစ်ခတ်ခံရလို့လက်နက်ကြီးကြီးဒဏ်တွေနဲ့တုံ့ခါမှုတွေကြောင့်အဆောက်အုံတွေပြိုကျပျက်စီးသွားနိုင်တဲ့အန္တရာယ်ဖြစ်နေတယ်လို့လည်းမြောက်ဦးရင်းချင်းမှုအမွေနဲ့ဒေသထိတ်သိမ်းဆောက်ရှောက်ရေးအသင်းကလည်း VOA ကိုပြောဆိုထားပါတယ်ဒါပေမဲ့လည်းမြောက်ဦးရှေးဟောင်းတင်ပြတဲ့မှာပြစ်ခတ်တိုက်ခိုက်မှုတွေမရှိပါဘူးလို့လက်နက်ကင်တပ်ဖက်စလုံးကတော့ညင်းဆက်ထားပါတယ်ရှင
်ဒေါက်တာရှင်များရှင်တမရော်ကစစ်တိုင်းငါကူမှာတပ်ဖက်သက်အပြစ်ခတ်ရက်ဆဲထားတာကိုနောက်ထပ်နှစ်လသက်သန်တိုးဖို့ကြီးညာလိုက်ပါတယ်လေးလကြာအပြစ်ခတ်ရက်ဆဲထားချိန်မှာညင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့တယ်လို့နောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်သက်သန်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့၄လကြာအပြည့်ရချိန်မှာညင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်၅လသာသက်သန်ကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်13923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညဓာတ်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ American Congress လွှတ်တော်မှာထွက်ဆိုမဲ့အစီအစဉ်ကိုဖျက်ခဲ့တဲ့ရှေ့နေချုပ် William Barr ရဲ့လုပ်ရဟာလွှတ်တော်ကိုမထီမဲ့မြင်လို့ရရောက်ကြောင်း Democrat တွေကသတိပေးပြောဆိုလိုက်ကြတဲ့အတွက်ရှေ့နေချုပ်ကိုခန့်ဟပ်ထားတဲ့ American သမ္မတ Donald Trump နဲ့လွှတ်တော်ကြားကအာဏာလုံဆွဲပွဲတွေဟာတကြော့ပြန်အားကောင်းလာနေပါတယ်။သမ္မတလွှတ်တော်နဲ့တရားရည်တို့ကြာလုတ်ပိုင်ခွင့်အာဏာချိန်ခွင့်ရှာညှိထားတဲ့အမေရိကန်ပြည်ထောင်စုရဲ့အုပ်ချုပ်ရေးစနစ်မှာထူးထူးခြားခြားတင်းမာမှုတွေကြီးထွားလာနေတာကိုတော့ VOA သတင်းတောက် Catherine Jepson သတင်းပေးပို့ထားတာကိုအောင်လွေဦးပြောပြပေးပါရှင်
။တလွှတ်တော်တရားရည်ကော်မတီရှိမှကျန်းနာဘွဲအတွင်းအပြင်းထန်မေးခွန်းထုတ်ခံခဲ့ရပြီးနောက်တစ်နေ့မှာပဲစီစဉ်ထားတဲ့အောက်လွှတ်တော်တရားရည်ကော်မတီရှိမှကျန်းနာဘွဲကိုရှင်းနေချုပ်ကိုဖျက်လိုက်တာပါ။ဒီတွေ့လဲအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ပါဝင်အောက်လွှတ်တော်ကိုလူများစုနဲ့ထိန်းချုပ်ထားတဲ့ Democrat တွေကအပြင်းထန်ဝေဖန်ကြပါတယ
် He lied to Congress. He lied to Congress. If anybody else did that, it would be considered a crime.
Congress လွှတ်တော်ကိုတူလိမ်ခဲ့တာပါ။လွှတ်တော်တူလိမ်ပါတယ်။တခြားလူတယောက်ယောက်ကသာဒါမျိုးလုပ်မယ်ဆိုရင်ရာဇဝတ်မှုမြောက်တယ်လို့သဘောထားကြမှာပါ။ American ပြည်အောင်စုရဲ့သမ္မတပဲဖြစ်ဖြစ်၊ရှင်းနေချုပ်ပဲဖြစ်ဖြစ်ဘယ်သူမှဥပဒေကိုကျော်လွှားလို့မရပါဘူး။
သမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုလွတ်တော်အနေနဲ့စောင့်ကြည့်စစ်ဆေးရမယ်တာဝန်ရှိတယ်လို့လည်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်တလာပါဝင်ဒီမိုကရက်တီကယူဆထားကြပါတယ
် The President of the United States wants desperately to prevent Congress a co-equal branch of government
မြန်မာသမ္မတအနေနဲ့အုပ်ချုပ်ရေးမှာတန်းတူအာဏာရှိတဲ့ကွန်ဂရက်လွှတ်တော်ကသူ့ရဲ့အစဉ်ကျင်မဲ့လွန်းတဲ့ဆုံးဖြတ်ချက်တွေကိုစစ်ဆေးမဲ့လုပ်ရည်တွေကိုဟန်တားဖို့အသေးအံလိုလားနေပါတယ်လွှတ်တော်ရဲ့လုတ်ပိုင်ခွင့်တွေကိုထိန်းချုပ်ဖို့ကြိုးစားနေတာပါ
သမ္မတအင်ပီရိုရဲ့လောရက်တွေကိုစောင့်ကြည့်စစ်ဆေးဖို့ကြိုးပမ်းတဲ့အနေနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စုဖက်မှုတွေကိုစုံစမ်းတင်ပြထားတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာကိုအပြည့်အစုံထုတ်ပြန်ပေးဖို့ဒီမိုကရက်တွေဖိအားပေးနေတာပါသမ္မတရဲ့အခွန်ပေးဆောင်မှုမှတ်တမ်းနဲ့ပြည်ပမှာစီးပွားရေးရပတ်သက်ဆက်နွယ်မှုတွေကိုထုတ်ပြန်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ဝင်တွေကတော့အတိုက်ခံနေနေနဲ့သမ္မတအပေါ်အရေးယူနိုင်လောက်တဲ့အခြေအနေတွေမရှိတာကြောင့်အခုလိုဖိအားပေးနေတာလို့မြင်ရပါတယ
်။ They won't bring impeachment proceedings.
တရားစွဲမဲ့လုပ်ငန်းစဉ်ကိုသူတို့ဘက်ကစပြစ်မှာမဟုတ်ပါဘူး။ဒါကအဓိကအကြောင်းရင်းပါဆိုပြီး Republican အောက်လွှတ်တော်အမတ် Doug Collins ကပြောသွားတာ
ပါ။ They want to go after continue to go after the president
သမ္မတနဲ့သမ္မတမိသားစုပေါ်ဆက်ပြီးဖိအားပေးနေပါလေဦးမယ်လို့လည်းအောက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Kevin McCarthy ကပြောခဲ့တာပါ Congress တော်နဲ့သမ္မတကြားလောက်ပိုင်ခွင့်အာဏာခွဲဝေရေးနဲ့ပတ်သက်လို့အတိတ်မှာတုန်းကလည်းအခြေတင်ဖြစ်ပွားတာရှိပါတယ် Georgetown Tech သူကဥပဒေပညာပါမောက္ခ Victoria North ကတော့နောက်ဆုံးမှာတရားရုံးအစဉ်အဆက်ကဆုံးဖြတ်ရတဲ့အထိဖြစ်လေရှိတယ်လို့ဆိုပါတယ
် If the president continues to resistthe house will go or the senate will go to court
တမရကအလျှော့မပေးဘူးဆိုရင်အောက်လွှတ်တော်ဒါမှမဟုတ်အထက်လွှတ်တော်အနေနဲ့တရားရုံးအထိတက်ပါလိမ့်မယ်တက်တွေကိုဆင့်ခေါ်နိုင်ဖို့ကြိုးစားကြပါလိမ့်မယ်ဝါရှင်တန် DC တရားရုံးဒါမှမဟုတ်ပြည်ထောင်စုတရားရုံးတွေအနေနဲ့တမရကပြောနေသလိုငင်းဆန်ခွင့်အခွင့်အာဏာရှိမရှိဆိုတာဆုံးဖြတ်ကြပါလိမ့်မယ်
တရားရုံးမှာရင်ဆိုင်ရတဲ့အထိဖြစ်လာခဲ့မယ်ဆိုရင်တော့လွှတ်တော်ရဲ့စင်ခေါ်မှုတွေကိုငင်းဆန်တဲ့အကြောင်းရင်းတွေထဲမှာကိုရွေးကိုရာလေ့လာရမယ့်ကိစ္စတွေကိုအကြောင်းပြလာနိုင်တယ်လို့ George Washington တက္ကသိုလ်ကဥပဒေပညာရှင် Alan Morrison ကသုံးသပ်ပါတယ
် Just because President Trump is the President of the United States doesn't mean that he's lost all of his rights to privacy that ordinary citizens have.
မင်္ဂပီတောင်စုရဲ့တမရဖြစ်နေတဲ့အတွက်တာမန်ပြည်သူတွေလို့မဟုတ်ပဲတမရ Trump အနေနဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေဆွံ့လွတ်ရမယ်သဘောမျိုးတော့မဟုတ်ပါဘူး။ဒါကြောင့်လဲဒီအထောက်အထားတွေကို Congress ကိုပေးအပ်ဖို့ကျွန်တော်တို့အားလုံးကစဉ်းစားတဲ့အခါမှာဒါတွေကို Congress လွှတ်တော်ကဘယ်လိုအသုံးချမလဲဆိုတဲ့အပေါ်မှာလဲသတိထားဖို့လိုပါတယ်။အများပြည်သူသိအောင်ထုတ်ပြန် live လို့မလို့အပ်ပဲလူပုဂ္ဂိုလ်တူချင်းရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိခိုက်သွားမလားဆိုတာတွေကိုစဉ်းစားရမှာပါ
။ဟောလွတ်တော်တရားရေးကော်မတီဥက္ကဋ္ဌနက်တလာပါဝင်ဒီမိုကရက်တီကတော့အုတ်ချွေးစနစ်မှာစိုးရိမ်စရာကိစ္စအဖြစ်ယူဆထားကြတာပါ
။ We risk forever losing the power to stand up to any president in the future.
နောက်နောက်မှာသမ္မတတွေနဲ့ရင်ဆိုင်နိုင်မဲ့အခွင့်အာဏာတစ်သက်လုံးလွတ်လပ်ဆုံးရှုံးမဲ့အနေနဲ့ကြုံရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အုတ်ချွေးစနစ်မှာလုံပိုင်ခွင့်အာဏာကိုကန့်သတ်ထားတာအမရကိုအာနာရှင်တယောက်ဖြစ်မလာအောင်ထိမ့်ချုပ်ထားတဲ့စနစ်တွေဟာအင်မတန်မကိုစိုးရိမ်စရာအခြေအနေရောက်နေပါပြီ
။တရားရေးကော်မတီရဲ့တောင်းခံချက်တွေအတိုင်းရှစ်နေချုပ်ဘက်ကဆောင်ရွက်ဖို့ရဲ့အနေငယ်ချန်သေးတယ်လို့လည်းဥက္ကဋ္ဌနက်တလာကပြောဆိုထားတာပါ။လိုင်းနာဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့မထင်မမြင်မှုအတွက်ရှစ်နေချုပ်တာဝန်ယူရလိမ့်မယ်လို့လည်းသတိပေးထားတာကြောင့်အရင်ကမကြုံမှုသေးတဲ့တင်မာမှုတွေလုံပိုင်ခွင့်အာနာလွန်ဆွဲပွဲတွေလည်းပေါ်ထွက်ကောင်းပေါ်ထွက်လာနိုင်ပါတယ်ခင်ဗျာ။
ကိုအောင်လေးဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်ထိုင်းနိုင်ငံစမုတ်ပါရခန်ပြည်နယ်ကထိုင်းဖုံးတော်ကြီးအကြောင်းတစ်ခုဟာပေလေရေပပလဲဝိုင်းထားတဲ့ကြားထဲမှာရောက်ရှိနေပြီးတော့ကျောင်းနစ်မြုပ်ပျောက်ကွယ်သွားမယ်အရေးနဲ့ရင်ဆိုင်နေရပါတယ်ဒီဖုံးတော်ကြီးအကြောင်းတရှိရာရွာကဒေသခံတွေကရေလွတ်ရာကုန်းပိုင်းဒေသကိုထွက်ပြေးသွားကြပေမဲ့လည်းကျောင်းနိုင်ဘုံကြီးကတော့အဲ့ဒီကျောင်းကိုစွန့်ခွာမသွားဘဲနဲ့ဆက်ပြီးတော့တရှိနေနိုင်မှုရုံးကန်စူးစမ်းနေဆဲဖြစ်ပါတယ်ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင်
စမုတ်ချင်းဖုံးတော်ကြီးကျောင်းဟာလွန်ခဲ့တဲ့နှစ်30လုံးကရွာလဲမှာတရှိနေခဲ့တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကံယူရန်ဒေသတချို့တစ်လျှောက်မှာပင်လယ်ရေပြင်ဟာတစ်နှစ်ကိုမီတာ30နီးပါးအထိမြင့်တက်လာနေတာပါ။ကျောင်းတိုင်ဖုံးတော်ကြီးဆွန်နွတ်အတီပါညိုကတော့ကျောင်းကိုရွှေ့မသွားသေးပဲဆက်ပြီးကြံ့ကြံ့ခံစူးစမ်းနေစေပါ။တ
ော်ကြောင့်ထက်ကတော့เราย้ายวัดเข้าไปสร้างข้างในဒါဒီမထာထုတ်ရကြုံချာပါ။
ကျောင်းကိုရွှေ့သွားမယ်ဆိုရင်ဒီနေရာမှာပျက်စီးသွားတဲ့ဖုံးတော်ကြီးကျောင်းတစ်ခုရှိခဲ့ဘူးလေဆိုတာလူတွေသိကြတော့မှာမဟုတ်ပါဘူး။ဒါပေမဲ့ဖုံးကြီးတို့ဆက်ပြီးတဖြည်းဖြည်းချင်းစူးစမ်းသွားမယ်ဆိုရင်ဆက်ပြီးတည်တံ့သွားနိုင်ပါသေးတယ်
။ထိုင်းပင်လယ်ကွေ့ဟာကမ္ဘာပေါ်မှာအကြီးဆုံးလူမှုတော်ကြီးတချို့ရှိတဲ့နေရာပါ။လူမှုပင်တွေရဲ့အမြင့်တွေကပင်လယ်ကမ်းခြေတွေတိုက်စားခံရမယ့်အရေးကိုကာကွယ်ပြီးထိန်းထားပေးပါတယ်။ဒါပေမဲ့လည်းပဇွန်ကန်တွေနဲ့စားထုတ်လုပ်ငန်းတွေအတွက်ကန်းဆက်ကုန်တန်းမြေတွေကိုရှင်းထုတ်ပစ်ခဲ့ကြတာပါ။ထိုင်းကံယူရန်အရှိ၄ဘုံတဘုံတနည်းအားဖြင့်ကီလိုမီတာ900လောက်ဟာပင်လယ်ရေတိုက်စားပြုံးတည်တဲ့တံကိုရင်ဆိုင်နေကြရတယ်လို့ယူဆထားပါတယ်။အခုတော့အဲ့ဒီတိုက်စားပြုံးတည်မှုကိုပြန်ပြီးထိန်းသိမ်းဖို့ကြိုးစားနေကြပြီဖြစ်ပြီးလူမှုပင်တွေပြန်ဆိုင်ဖို့အတွက်ဗန်ကောက်မြို့တော်ကလှူအားပေးပြီးတော့လာပြီးကူညီပေးနေကြပါတယ်။ဒီထဲမှာပ พงเสร็จรวมพาร์ตี้กงเลตัวป่าเวมา
ที่ชายเลนกรุงเทพนะครับจริงๆเนี่ยป่าชายเลนเนี่ยมันจะอยู่แนวลึกถัดไป
บางก็กลมูรอเลยเปียงนี่เปียสิเลยบางก็เนี่ยนมิตมัชไลน์อ่ะอกุสุยิงดูเลยนี่เนี่ยเนี่ยก็นี่เป็นเลยด้วย1กิโลเมตรอควาลอกมายောက်นี่บา
วลุงนี่เนี่ยคอนกรีตไดน์ฤโกอต้องปิ๊บพี่รอเลยกันยูรันกูกาวยทิ้งเต้งนี่จาบาเลยถ้าใบแม้เลยลมูวินฤเตซงกงนาก็ตะคูดีดอพยายามไม่เข้าบาวလူရာသီကြောင်းလဲမှုကလည်းအဓိကပြဿနာတစ်ခုဖြစ်တယ်လို့ဘန်ကောက်ချူလာလောင်ကွန်တက္ကသိုလ်ကဘူမိဗီရဘာသာရပ်ကတိကတနာဝတ်ဂျာရူဖောင်ဆာကူကပြောပါတယ
် The web and Thai and Korean is higher than before
လိုင်းလုံးတွေအကြီးတွေနဲ့ရေစီးကြောင်းတွေဟာအရင်တုန်းကထက်ပိုပြီးတော့မြင့်လာပါတယ်လမှုပင်တွေအများကြီးစိုက်တယ်ဆိုရင်တော့မှမလွယ်လှပါဘူ
းရေပေါ်ဖုံးတော်ကြီးကြောင်းဟာအခုဆိုရင်ထိုင်းနိုင်ငံကပျောက်ွယ်သွားနေတဲ့ကမ်းခြေတွေရဲ့သင်္ကေတတစ်ခုဖြစ်လာနေပါပြီ။လမှုပင်600ဂိုင်နှုန်းကိုပဲပြန်စိုက်ပျိုးထားနိုင်ပြီးတစ်ဖက်မှာဥရုယာတီပြောင်းလဲမှုကဘိုးဘီဆိုးလာနေတဲ့အတွက်ဂျိုးပန်းအားထုတ်မှုတွေကမလုံလောက်တဲ့အပြင်တိတ်နောက်ကျနေပြီလားလို့စိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်တွေကိုတော့ည9နာရီထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25.32-51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်။ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ရီဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နိုင်နိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတက်လှည့်ကြီးညာပေးပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံကတာတိုပစ်ဒုံးကျည်တချို့ကိုကိုရီးယားကျွန်းဆွယ်အရှိပဲပင်လယ်တဲ့ဒီကနေ့ပဲစမ်းသပ်ပြုလုပ်လိုက်တယ်လို့တောင်ကိုရီးယားကပြောပါရယ်။နိုင်ငံရဲ့အရှိပိုင်းဝန်ဆန်မြို့ကနေဒေသစံတော်ချိန်မနက်9နာရီကျော်လောက်မှာပြေးလိုက်တာလို့တောင်ကိုရီးယားပူတွဲစီဦးစီးချုပ်ကကြေညာချက်မှာပြောထားပါရယ်။တဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့အကြားနျူကလ িয়ার လက်နက်ဖျက်သိမ်းရေးဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲပြတ်သွားပြီးတော့အခုနောက်ဆုံးမြောက်ကိုရီးယားတို့ရန်စတဲ့ပုံစံမျိုးလှုပ်လိုက်တာလည်းဖြစ်ပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တနင်္လာရကြအောင်ဖုန်းဆက်ပြောဆိုခဲ့တဲ့သမ္မတဒိုနယ်ထရမ့်ကသူတို့ပြောဆိုဆွေးနွေးမှုတွေဟာတိတ်ကိုအပြုသဘောဆောင်ပြီးတော့ဗင်နီဇွဲလားရဲ့အပါအဝင်တခြားကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့သမ္မတဒိုနယ်ထရမ့်ကပြောပါရယ်။ဗင်နီဇွဲလားနိုင်ငံမှာကောင်းမွန်တဲ့အလားအလာတွေကိုတွေ့ချင်တာကလည်းလို့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးဆိုတဲ့သမ္မတပူတင်ရဲ့သဘောထားကသူ့သဘောထားနဲ့ထပ်တူပါပဲလို့သမ္မတထရမ့်ကသူ့ရဲ့အင်မီရောယုံခွန်ကနေတင်းထောက်တွေကိုတောက်ကြနေမွန်လွဲပိုင်းမှာပြောဆိုခဲ့တာပါ။ဗင်နီဇွဲလားမြို့ရောကာရာကတ်စ်မှာလက်တလောမတိမငိမ့်အခြေအနေတွေကြောင့်အမေရိကန်နဲ့ရုရှားတို့ဒီရက်ပိုင်းတွင်ဆက်ဆံရေးတွေတင်မာလာခဲ့တာဖြစ်ပါတယ်။ Israel နိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွားတွေဒီကနေ့မှဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခဲ့ခဲ့ပြီးဒါကို Israel ဘက်ကလက်ကြောင်းကနေပြန်ပြီးတော့ပစ်ခတ်တိုက်ခဲ့ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel နိုင်မြေထဲကိုဒုံးကျည်50ထက်မနည်းပစ်ခတ်တိုက်ခဲ့ခဲ့ကြတယ်လို့ Israel ဘက်ကပြောပါတယ်။ Israel လက်ကြောင်းရန်ကာကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့လည်း Israel ဘက်ကပြောပါတယ်။ကွန်ဂိုဒီမိုကရက်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးဝါးလာနေပြီးတော့ရောဂါကြောင့်သေဆုံးသူပေါင်း1000ကျော်သွားပြီလို့နိုင်ငံတကာကြက်ချင်းနေနဲ့လာကျန်းနေအဖွဲ့ IFRC ကပြောပါတယ်ပြည်ခဲ့တဲ့သတင်းဘက်ကတရက်ထဲမှာတင်ရောဂါကူးစက်ခံထားသူပေါင်း23ဦးရှိတယ်လို့ IFRC ကဒီကနေ့ပြောပါတယ်မနစ်ကအီဘိုလာရောဂါပြန်ပြီးတော့ကူးစက်ပြန့်ပွားခဲ့တဲ့အချိန်ကစလို့တာဟာဆန်ချိန်တင်အောင်များတဲ့အခြေအတွက်ဖြစ်ပါတယ်အီဘိုလာကြောင့်သေဆုံးသူ1008ဦးရှိသွားပြီလို့ကွန်ဂိုကျန်းမာရေးဝန်ကြီးဌာနကတောက်ကြားနေမှအတည်ပြုပြောဆိုထားပါတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Zubil Etarit ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲအထိလိုင်းဒိုမီတာ19 kHz 10683ည၊လိုင်းဒိုမီတာ19 kHz 15969နဲ့လိုင်းဒိုမီတာ25 kHz 11969တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုသတ်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ
် This program has come to you from the Voice of America, Washington.